ယူကရိန်းကိုရုရှားဝင်ရောက်ထိုးချုံမယ်ဆိုရင်ဥရောပဒေသတွေကြီးမားတဲ့ဘေးဒုက္ခနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂအကြီးအကဲမှုချုပ်အန်တိုနီယိုဂူဒရက်စ်ကဂျာမနီနိုင်ငံမြူနိခ်မှာကျင်းပတဲ့လုံခြုံရေးညီလာခံမှာတရိပ်ပေးလိုက်ပါတယ
် With the concentration of Russian forces around Ukraine,I am deeply concerned about heightened tensions and increased
Ukraine power chain ကရုရှားတပ်တွေနဲ့ပတ်သက်ပြီးဟတ်တော့ကိုစိုးရိမ်ပါတယ်။ဒါကဥရောပဒေသမှာစစ်ရေးပဋိပက္ခဖြစ်လာဖို့တင်းမာမှုမြင့်မားလာတဲ့အနေအထားပါ။ဒါမျိုးဖြစ်မလာနိုင်ဘူးလို့တော့ထင်ပါတယ်။တကယ်လို့ဖြစ်လာရင်တော့ကြီးမားတဲ့ဘေးဒုက္ခတွေနဲ့ကြုံလာရနိုင်ပါတယ်လို့ပြောသွားတာပါ။ဒီချိန်ရစစ်ရေးအချိန်လျှော့ချဖို့အတွက်တကယ်လို့လုပ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောပါတယ်။စစ်ချိန်လျှော့ချဖို့တန်တမာရေးနဲ့နှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ဖို့ထပ်တလဲလဲတောင်းဆိုနေတဲ့အတွင်းမှုချုပ်ကတကယ်လို့စစ်ဖြစ်လာခဲ့ရင်ဒေသရင်းပျက်စီးဆုံးရှုံးမှုတွေနဲ့ဒေသခံပြည်သူတွေဒုက္ခကြုံရမယ်လို့လည်းသတိပေးလိုက်ပါတယ်။ကမ္ဘာလုံခြုံရေးအခြေအနေဟာအခုခါမှာပုံမရှုပ်ခွေးလာနေတဲ့အပြင်စေခစ်ဖြစ်တဲ့ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကနေဆိုဗီယက်ပြည်အောင်စုပြိုကွဲခဲ့တဲ့1990ခုနှစ်အတွင်းအခြေအနေနဲ့ပိုးပြီးရှုပ်ထွေးတဲ့အနေအထားကိုရောက်နေပြီလို့လည်းပြောပါတယ်။